ကယောဂကိုဗစ်ကူးစက်မှုတွေထောင်နဲ့ချီထက်တိုးလာနေချိန်မှာပဲယာယီပိတ်ထားတဲ့ဆက်ယုံတွေကိုအကန့်အသတ်တွေနဲ့ပြန်လည်လုပ်ကင်ခွင့်ပြုတဲ့အချိန်လုပ်ငန်းဝင်ပြန်ဝင်မဲ့ဆက်ယုံလုပ်သားတွေကိုကုမ္ပဏီရဲ့ကြခံမှုနဲ့ကိုဗစ်စစ်ဘေးကိုအစိုးရကိုစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုတဲ့အကြောင်းကျွန်မစုမုံကပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာကူးစက်မြန်ကမ္ဘာကယောဂါကိုဗစ် -19 ကူးစက်မှုနှုန်းကတရက်ကို1000ဝန်းကျင်လောက်ထိနေ့စဉ်ရပ်ဆက်ဆိုသလိုဓာတ်ခွဲစမ်းသပ်ရှာဖွေစစ်ဆေးတွေ့ရှိနေချိန်မှာပဲလုပ်ငန်းဝင်တွေပြန်လည်လည်ပတ်နိုင်မှုယာယီပိတ်ထားတဲ့ဆက်ယုံအလုပ်ယုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အကန့်အသတ်တွေနဲ့ဒီသတင်းပတ်ထဲမှာပဲပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့ဆက်ယုံအလုပ်ယုံတွေအနေနဲ့မိမိတို့ရဲ့အစီအစဉ်နဲ့ကိုဗစ် -19 ရောဂါပိုးရှိမရှိကျန်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရဘဲမစစ်ဆေးကြဖို့နဲ့ခွင့်ပြုချက်မရှိဘဲစစ်ဆေးနေတာတွေ့ရင်တည်ဆဲဥပဒေအရတရားစွဲခံရနိုင်တယ်ဆိုတာကိုအောက်တိုဘာလ13ရက်နေ့နေစွဲနဲ့မြန်မာနိုင်ငံထဲကျုံလုပ်ငန်းရှင်များအတင်းကကြေညာချက်ထုတ်ပါတယ်ဒီလိုအခြေအနေမှာတော့လုပ်ငန်းဝင်ပြန်ဝင်ကြမဲ့လုပ်သားတွေတကယ်လို့ကိုဗစ်ဖြစ်နေတဲ့သူပါလာခဲ့ရင်ဆက်ယုံတစ်ခုလုံးကူးစက်ပြန့်ပွားမှုအန္တရာယ်ကြီးမလာမှုကြိုတင်ကာကွယ်တဲ့အနေနဲ့ကုမ္ပဏီရဲ့ကုန်ကျစရိတ်နဲ့ COVID-19 ရှိမရှိအစိုးရအစီအစဉ်နဲ့စစ်ပေးဖို့တောင်းဆိုပါတယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်
ကျွန်တော်တို့ကမြင်တာကအခုဆက်ယုံနေပြန်နေတဲ့ခါကျတော့ကျိုးရတဲ့နေရလာတယ်နေဆုံးကလာတာပေါ့နော်အဲ့ဒီမှာလာတဲ့ခါကျတော့ဝန်ထမ်းကျိုးကမေးတာပေါ့တကယ်လို့ကိုယ်ဆက်လူပါလာသူတို့ကူးနိုင်လာပြူလာဒါတွေလည်းမီးတာပေါ့နော်ပြီးတော့ကျွန်တော်ကတော့ဒါအစိုးရအနေနဲ့တော့ဒီကြိုင်တိုင်းမှာသူဒီဆက်တဲ့ဟာပေါ့နော်အခုကာသမိုက်ရောတော့ရှောက်ဆက်နေတာတွေ့တာပေါ့နော်တွေ့တော့ကျွန်တော်ကဆက်ရုံလာပြန်ဝင်လုပ်ဝင်တဲ့လူပေါ့ဆက်ရုံလည်းပြန်လုပ်ဝင်ပြီးပြီလုပ်ဝင်တဲ့လူလူများစခွင့်ပြန်လုပ်နိုင်မလားပေါ့နော်ဒါစဉ်းစားကြည့်တော့
ဆက်ရုံလုပ်ရုံနဲ့ပြန်ဝင်လာတဲ့သူတွေအခုလိုမဖြစ်မနေကိုဗစ်ရှိမရှိစစ်ဆေးပေးခြင်းအဖြစ်ဆက်ရုံတွေမှာပြန့်နှံ့ကူးစက်မှုကိုအမြန်ဆုံးသိရှိကာကွယ်နိုင်တယ်လို့ပေါ်တွေ့ရှိသူနဲ့ထိတွေ့ဆက်ဆက်မှုတွေကိုသိရှိနိုင်ပြီးအများပြည်သူကြားမှာလည်းယောဂါပိုးကူးစက်မှုကိုကြိုတင်ကာကွယ်နိုင်တဲ့အနေအထားဖြစ်တာကြောင့်အစိုးရဝန်ကြီးဌာနတွေနဲ့ဆွေးနွေးမှုတိုင်းမှာဒီဇိုင်းမမတ်တောင်းဆိုပါတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်ကျွန်တော်တို့ကတော့ဒါသူကနေစိတ်ခွင့်ပြည့်ရဲ့ဆိုတော့ screening လုပ်တယ်ဆိုတော့လေဒီလုပ်ငန်းသမားတွေကလုပ်ငန်းရှင်တွေကတော့ပူးပေါင်းပါမှာပေါ့အဲကျွန်တော်တို့ကတော့ဒါကိုဝန်ထမ်းတွေကိုလုပ်ငန်းဝင်ပတ်ဝန်းကျင်ပေါ့ပေါ်သတိရှိမှရှိလေဒီခါတည်း screening လုပ်တဲ့သဘောဖြစ်သွားမယ်အခုကလုပ်ငန်းဝင်မှလည်းတန်းတနာပါရှိနိုင်တယ်တယောက်ပေါ်တဲ့တည်းလုပ်ငန်းတစ်ခုလုံးလော်တောင်းကြာမှာပေါ့နော်အဲဒီလိုစဝင်နေရကျွန်တော်ကဆက်ပေးထားတဲ့နေဆိုတယ်ဘာလို့ဆိုတော့ကျွန်တော်တို့အတွက်ဘာလို့လဲတဆင့်အဆင့်တစ်ခုတော့ကျွန်တော်လုပ်ပေးနိုင်မှာကိုစဉ်းစားမိတာပါနော်ကျွန်တော်တို့ကဘယ်လိုလုံးစဝင်နေလူတွေဆိုတော့ဆက်လိုက်ရင်တော့ဟိုပုံများကျွန်တော်အနေနဲ့ဒါဟိုမိနိုင်မှာပေါ့နော်ဒီနေ့ပွဲမှာတော့ကျွန်တော်တည်မြနိုင်မှုလို့ရှိတာပေါ့နော
်ကမ္ဘာတစ်ဝန်းမှာ COVID-19 ကြောင့်စီးပွားရေးဈေးကွက်တွေထိခိုက်လုပ်ငန်းဝင်တွေပိတ်သိမ်းနေကြရချိန်မှာရေရှည်ကုန်ထုတ်လုပ်ငန်းတွေဆက်ယုံအလုပ်ယုံတွေရန်နာထားရရင်အခြေခံလုပ်သားတွေနဲ့စီးပွားရေးလုပ်ငန်းတွေကထိခိုက်မှုရှိပါတယ်။ဒီလိုထိခိုက်မှုတွေကိုအစိုးရအနေနဲ့ကြားကန်ပေးနိုင်မှုဆိုတာစိန်ခေါ်မှုတွေရှိနေတဲ့မြန်မာပြည်လိုအနေအထားမှာနောက်ထပ်ပိုးတွေးလို့ထပ်ပြီးလုပ်ငန်းခွင်တွေရပ်မပစ်ဖို့ရေရှည်နည်းလမ်းတွေကိုစဉ်းစားတဲ့အနေနဲ့အခုလိုကိုဗစ်စစ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ်
။ဒီဆက်ယုံတွေလုပ်နေဟိုအားလုံးပိတ်ထားတဲ့ဟာမျိုးကရေရှည်ရတော့မဖြစ်နိုင်ဘူးပေါ့နော်။ကျွန်တော်တို့ဒီမှာဆိုလဲဒါလုပ်ငန်းတွေပိတ်တာလာနေရကွန်းလာပြီနော်အဲ့တော့ကျွန်တော်တို့တိုင်းမီကကြတော့ကျန်တဲ့တိုင်းမီလည်းကွာတာကျွန်တော်တို့ကထောက်ပံ့မှုနေတာပေါ့ကျန်တဲ့တိုင်းမီကလုံးပေးတဲ့ခါကျရင်စိုးရနေပြေဝထောက်ပံ့ပြီးတယ်ဟိုပံ့ပိုးမှုကပုံများတယ်ပေါ့ကျွန်တော်တို့ကတော့ဟိုပံ့ပိုးမှုကတော့ဒီပြောရင်တော့ကျန်တဲ့တိုင်းမီတည်းဆိုင်နေနေတဲ့ခါကျတော့ကိုယ့်အုပ်ကိုရက်တိရတာများတယ်ပေါ့နော်အဲ့တော့လုပ်ငန်းဟိုအပိတ်သွားရင်တော့ရေရှည်ရတော့မလွယ်နိုင်ဘူးပေါ့နော်မလွယ်နိုင်တဲ့ကြောင့်ဆိုကျွန်တော်တို့ကတော့လက်ရှိကျမရေးနေအားသာမင်းကတတ်မှတ်ထားတဲ့အချက်လက်တွေနဲ့လိုင်းနာပြီးတော့ဆေးရုံတွေပြန်လည်လည်ပတ်ဖို့တော့အစီအစဉ်နေကြတော့
အခုလက်ရှိမှာတော့ဆက်ယုံအလုပ်ယုံတွေနဲ့ကုန်ထုတ်လုပ်ငန်းဝင်တချို့ပြန်လည်လည်ပတ်စပြုနေပြီးလုပ်ငန်းဝင်တွေမှာကူးစက်မြန် COVID-19 ရောဂါကာကွယ်နိုင်ရေးပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်လို့အားနည်းချက်တွေရှိသလိုကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအပြည့်အဝမလိုက်နာတဲ့ဆက်ယုံတွေရှိနေတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေဘက်ကလည်းစိုးရိမ်မှုတွေမြင့်တက်နေခြင်းဖြစ်ပါတယ်ရှင်ကျွန်မစုမုံပါ